ရုရှားနိုင်ငံကမှာယူထားတဲ့ SU-30 တိုက်လေယာဉ်တွေကပထမအတုပ်ဖြင့်နှစ်ဆင်းကိုမြန်မာနိုင်ငံကလက်ခံရရှိတဲ့အကြောင်းစစ်ကောင်စီကုန်သွယ်ရေးဝန်ကြီးကိုကူကားပြီးရုရှားနိုင်ငံပိုင် RIA သတင်းကဖော်ပြပါရတယ်။ရုရှားနိုင်ငံကနှစ်ဆင်ကမ္ဘာ့ခထလုတ်ကျင်းပတဲ့အရှေ့ပိုင်းစီးပွားရေးဖိုရမ်ကိုတက်ရောက်လာတဲ့မြန်မာကုန်သွယ်ရေးဝန်ကြီးချာလီသန်းကတိုက်လေယာဉ်နှစ်ဆင်းကိုရုရှားကပေးပို့ခဲ့ပြီးဖြစ်တဲ့အကြောင်းအတည်ပြုလိုက်တာပါ။ရုရှားက SU-30 SME အမျိုးအစားတိုက်လေယာဉ်6ဆင်းပေးပို့မဲ့သဘောတူညီချက်ကိုပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလမှာလက်မှတ်ထိုးထားတာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါရတယ်။စုခွဲ SU-30 SME တိုက်လေယာဉ်တွေကိုတော့ဒီရောင်းပြမှတ်တွေကိုတိုက်ခတ်ဖို့ထောက်လန်းမှုတက်ခက်ရင်းနဲ့လေယာဉ်မှူးတင်နှံတွေအတွက်အသုံးပြုလေရှိတယ်လို့လည်းရုရှားနိုင်ငံပိုင်လက်နက်ထုတ်လုပ်ရေးလုပ်ငန်းရော့ဆိုပိုရွန် export ကပြောပါတယ်မြန်မာနိုင်ငံမှာအရသားတွေထိခိုက်သေးချာတွေပါဝင်အတိုက်ခံအင်အားစုတွေကိုနှိမ်နှင်းရမှာစစ်ကောင်စီကလေယာဉ်ရောင်းအသုံးပြုမှုတွေကြောင့်လေယာဉ်စီးရောင်းချရာတွေကိုတားမြစ်ဖို့ပါဝင်ဖိအားပေးဖို့ကုလသမဂ္ဂတာဝန်ရှိသူတချို့နဲ့လူခွင့်ရေးလှုပ်ရှားသူတွေတိုက်တွန်းနေချိန်မှာပဲရုရှားကတိုက်လေယာဉ်တွေပေးပို့နေတာလည်းဖြစ်ပါတယ်